ရုရှား-အမေရိကန်ထက်လွတ်တော်စာဦးမှကျင်းပတဲ့အန်ရဲကြောက်ရောက်နေတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ရှင်းလင်းပွဲအတွင်းဆွေးယူလာနေတဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမြန်မာသတင်းတောက်တွေကရှင်းလင်းပြောကြားခဲ့ပါတယ်။မေလ24ရက်နေ့မှာကျင်းပတဲ့ဒီရှင်းလင်းပွဲအတွင်းအယက်သားအစိုးရလက်ထက်လွန်ခဲ့တဲ့နှစ်နှစ်တာကာလမှာအစိုးရကသတင်းသမားတွေပေါ်ပိုတင်းတင်းကြပ်ကြပ်ကင်တွယ်လာတယ်လို့ AR သတင်းဌာနသတင်းတောက်ကိုလဝီဝမ်ကပြောကြားပါတယ်။
ကျွန်တော်ကတကယ်တကယ် conflict reporter ပေါ့တကယ်ပြည်ပခဖြစ်တဲ့နေရာကိုလိုက်ပြီးတော့ရေးတဲ့သတင်းတောက်ဆိုတော့ကျွန်တော်အဆုံတော့တာပေါ့ကချင်တို့ရှမ်းတို့ပလောင်တို့ရခိုင်နဲ့တော့ဘူးတယ်ပေါ့အဲ့ဒီချိန်တုန်းကကျွန်တော်အဆတ်တော့တုန်းကဆိုရင်တော့အဲ့ဒီခေတ်တုန်းကဆိုရင်ဘာမှဖြစ်ကမှာမရှိဘူးပေါ့နော်ဒါပေမဲ့2019ကျတော့မှကိုကအဖမ်းခံရတော့ကိုကပထမကထင်တာပေါ့နော်ဒီမိုကရေစီဆိုတော့သတင်းတောက်ကိုမဖမ်းဘူးကိုကထင်တာပေါ့နော်ဘာဖြစ်လို့ဆိုဒီမိုကရေစီတော့သတင်းတောက်ကဟိုပြည်သူနဲ့အလောက်ကျွေးပြုမယ်နောက်ပြီးတော့ဒေါက်တာမန်တိုင်းတို့သူတို့ပြောထားတော့ကိုကအဲ့ဒီဟာကိုသိယုံနေတော့တကယ်တော့အဲ့ဒီမှာအဖမ်းခံရတော့မှဟိုပြန်စင်းစားတော့မဟုတ်သေးဘူးဗျာငါတို့နိုင်ငံမှာသတင်းလွတ်လပ်မှုရှိပြီလားဆိုတာမရှိသေးဘူးပေါ့နော်
2019ခုနှစ်ဇွန်လကုန်ပိုင်းကကိုလူဝီဝမ်အပါဝင်တခြားသတင်းတော်နှစ်ဦးဟာ TNLA ခေါ်တအောင်ပလောင်တပ်ဖွဲ့ရဲ့အပြည်ပြည်ဆိုင်ရာမူရင်စေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တာကြောင့်အဖမ်းခံခဲ့ရပါသေးတယ်ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတော်ကလူခွင့်အခြေအနေတွေကိုလည်းစောင့်ကြည့်ပြီးထောက်ပြပြောဆိုဖို့ကိုလဝီဝမ်ကအကြံပြုပြောဆိုပါတယ်မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်စတဲ့နေရာတွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ပြည်ပခါတွေအတွင်းအရက်သားသိမ်းတဲ့ချီဟာအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းသူကထောက်ပြခဲ့ပါတယ်သတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းတင်ပြတဲ့ပွဲမှာတော့ကိုလဝီဝမ်အပါအဝင်ပူလစာဆူရှင်သတင်းတော့မက်အက်စတာထူဆန်လူခွင့်ရဲ့အခြေအနေစောင့်ကြည့်အခက်အခဲလေ့လာနေတဲ့မက်အင်တီရီသူတို့လက်တက်ရောက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကြီးက Emily Walsh ကလည်းရခိုင်ပြည်နယ်ကပြည်ပခါတွေအကြောင်းစုံစမ်းဖော်ထုတ်ရင်းအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုမီးမောင်းထုတ်ပြကြင်နာကြောင်းအခုလိုရှင်းလင်းပွဲကျင်းပတာဖြစ်ကြောင်းပြောပါတယ
်။ Whenever one journalist is imprisoned, it affects an entire ecosystem.
သတင်းသမားတအူဖမ်းဆီးထောင်ချခံရပြီးဆိုရင်သူနဲ့ဆက်ဆက်ပတ်သက်နေတဲ့ပတ်ဝန်းကျင်တစ်ခုလုံးကိုထိခိုက်စေတာပါ။တဲ့င်းသမားရဲ့လှုပ်ဖော်ကိုင်ဖက်တွေသူ့ရဲ့မိသားစုဝင်တွေသူ့ရဲ့လူမှုမိတ်ဆွေအတိုင်းအဝိုင်းအားလုံးကိုထိခိုက်တာပါ။ဘာတွေဖြစ်နေတယ်လဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိနိုင်ဖို့တည်င်းကတိတ်ပြီးအရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ဖို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권လို့အဖွဲ့အစည်းတွေကိုတည်င်းတွေတင်ပြနိုင်ဖို့လိုပါတယ်။တည်င်းလုပ်ငန်းလုပ်တာဟာပြစ်မှုမဟုတ်ပါဘူး။ဒါကိုတင်းတင်းရှာရှာသိစေနိုင်ဖို့ကျမတို့ဒီကနေ့ဒီကိုရောက်နေတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချစ်ချင်းလှုပ်ပေးတင်ပါတယ
် writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုစုချင်းမြင့်ပေးရခဲ့တဲ့ Pan America အဖွဲ့ရဲ့ Washington ဆိုင်ရာညွှန်ကြားရေးမှူး Thomas Milia ကလည်းမြန်မာသတင်းလွတ်လပ်ခွင့်အခြေအနေကိုအခုလိုထောက်ပြခဲ့ပါတယ
် It's undeniable that situation and it's ironic and a bit sad
မြန်မာပြည်မှာတလွဲတချော်တွေဖြစ်နေတယ်ဆိုတာညင်းလို့မရပါဘူးဝမ်းနဲ့ပေါ်လဲကောင်းပါတယ်လွတ်လပ်စွာရေးသားဖို့ထုတ်ခွင့်နဲ့ပတ်သက်တဲ့သတင်းလုံငန်းဟာမြန်မာပြည်မှာပို့ပြီးတော့ဆိုးဝါးလာနေပါတယ်။2015ခုရွေးကောက်ပွဲကတက်လာတဲ့ NLD ရဲ့သားအစိုးရကလွတ်တော်မှာဥဆောင်လာပြီးကတည်းကလွတ်လပ်စွာရေးသားပြောဆိုဖို့ထုတ်ခွင့်နဲ့ပေါ်မှာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေကနှိပ်ကွပ်မှုတွေပို့ပြီးတော့တိုးလာခဲ့ပါတယ်။အခြေအနေတွေကစိတ်ဝင်စားဖို့လဲကောင်းတယ်ဆိုးရင်ဖို့လဲကောင်းပါတယ်
။လွန်ခဲ့တဲ့မေလ22ရက်နေ့ကဖက်အမေရိကအဖွဲ့ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဘာဘေး freedom to write ဆုချီးမြှင့်ပေးရခဲ့ပါတယ်နယူးယောက်မြို့ကဒီစီပွဲပွဲအခမ်းအနားကိုတော့ဆုရှင်တွေကိုစားမိသားစုဝင်တွေကတက်ရောက်ပြီးဆုလက်ခံရယူခဲ့ပါတယ်အထက်လွှတ်တော်စာဦးမှကျင်းပတဲ့မြမသတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းပွဲဖြစ်မြောက်ဖို့အတွက်ကိုတော့ Pan America အဖွဲ့နဲ့အတူ Amnesty International သတင်းတော်များကာကွယ်ရေးအဖွဲ့ CPJ နဲ့နယ်စည်းမထသတင်းတော်များအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါခင်ဗျာ